Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ25ရက်တောက်ကြမီညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမဆုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ဆရာနာရှင်စန့်ကျင်ရေးနိုင်ငံတော်ဝန်ဆက်ပြီးတော့ဆန္ဒပြနေကြချိန်မှာပဲမန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့ပါတယ
်စုတုံးတော့ရှိသေးတယ်ပေါ့နော်ဒီပြန်နေကျူတင်တင်းရလို့လည်းမသိဘူးရောက်ချလာပြီးတော့ကျန်းဖက်ဝင်ရောက်ဖြိုခွင်းတာပေါ့အမှတော့၄ရောက်ပါသွားတယ်လည်းပြောတယ်၆ရောက်ပါသွားတယ်ပြောတယ်တချို့တွေဆိုရောက်တော့မရောက်ရောက်ကြသေးဘူးပေါ့နော်အဲ့လိုစစ်ကောင်စီဘက်က
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြောင့်ကြာသာရင်းနှီးကတိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းမင်းကြီးမြို့တံပေါက်ကျေးရွာမှာတော့အနီးအနားကျေးရွာကဒေသခံအားလုံးလိုလိုအိုးအိမ်ဆုံပြီးထွက်ပြေးတိမ်းရှောင်နေရပါတယ်တရုတ်မြန်မာနယ်စပ်မန်စီမြို့နယ်မန်ဝင်းကြီးဒေသကတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်းနယ်မြေထဲမှာခြံစည်းကိုခတ်လာတဲ့အတွက်နှစ်ဖက်ဒေသခံတွေကအငင်းပွားနေကြပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲအတည်ပြုလူနာတွေထဲမှာကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပါလာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညာရဲ့ထိတ်တဲရောက်သတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့အကြေညာပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့စန္ဒပြပွဲတွေဆက်တိုက်ရှိနေတာမှာဒီကနေ့လည်းရန်ကုန်ကဗဟန်းနဲ့လှိုင်မြို့နယ်တွေမှာအပြည့်အလွှာနဲ့လျက်ပြက်စံတာပြခဲ့ကြပါတယ်စံတာပြသူတရားဝင်ကစစ်အာဏာရှင်အဆုံးတက်ရေးဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးရေးစရဲကြွေးကြော်စံတွေအော်ဟစ်တောင်းဆိုချက်ပါစာရွက်တွေဖြန့်ဝေခဲ့ပြီးခက်မြန်မြန်ပဲလူစုခွဲခဲ့ကြပါတယ်မန္တလေးမြို့မှာတော့တပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေတော့လုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့ပြီးစန္ဒပြသူတချို့ကိုလည်းဖမ်းသွားခဲ့ပါတယ်။တပ်ပေါင်းစုတပိတ်မဖြစ်ခဲ့ပေမဲ့မန္တလာတက္ကသိုလ်တပိတ်ချမ်းမြသာစီပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းတွေကတော့ချီတက်စန္ဒပြနိုင်ခဲ့ကြပါတယ်။ဖေဖော်ဝါရီလ1ရက်နောက်ပိုင်းကစပြီးဒီနေ့ထိစစ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်စန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲနေတာကြောင့်လူနည်းသွားပေမဲ့လည်းလုံခြုံရေးအခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့နိုင်ငံအနှံ့ဆက်လက်စံတာပြနေကြဆဲဖြစ်ပါတယ်။လောင်းလုံတဝဲမြိုင်တစဲကလေးဖားကန်တို့မှလည်းစေုပ်ချုပ်မှုကိုနေ့စဉ်ရက်ဆက်ကန့်ကွက်စံတာပြနေကြပြီးဘုဒ္ဓလင်မြို့နယ်ကကျေးရွာပေါင်းစုံတစ်ပိတ်ကအင်အားအတော်အသင့်များများနဲ့ချီတက်စံတာပြခဲ့သလိုတခြားမြို့နယ်တွေမှလည်းပျောက်ကြားတစ်ပိတ်မျိုးစုံဆက်ရှိနေပါတယ်ရှင်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေကြောင့်မြန်မာပြည်တွင်မှအိုးအိမ်စွန့်ထွက်ပြေးရသူပေါင်း 23,000 ဝန်းကျင်ရှိတာကိုစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။မနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာကုလအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဒူဂျာရက်ကကုလအဖွဲ့တွေရဲ့ပြောကြားချက်ကိုကိုယ်ကပြောခဲ့တာပါ။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုင်းရင်းသားလက်နက်ကိုင်အချင်းချင်းကြားတိုက်ခိုက်မှုတွေကြောင့်နေရက်စွန့်ခွာပြေးနေရတဲ့သူတွေဟာကြားပြည်နယ်ကတသိန်းကျော်ပါဝင်မြန်မာနိုင်ငံအရှိတောင်ဘက်ကနေရက်စွန့်ခွာထွက်ပြေးနေသူပေါင်း2,000နီးပါးရှိနေပြီးချင်းပြည်နယ်မှာတော့2,000ကျော်ကချင်ပြည်နယ်မှာ1,000ကျော်ရှိလာနေတာပါအခုလိုစစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအမြန်ဆုံးအကောင်အထည်ဖော်ဖို့မြန်မာစစ်အာဏာပိုင်တွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖက်ရေးရာအခြေခံအရာရှိကင်မွိုင်းကအရှေ့အာရှထိပ်သီးအရာရှိတွေနဲ့အာဆီယံအသင်းဒုတိယတွင်ရေးမှူးချုပ်တို့နဲ့တွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအခုလိုတိုက်တွန်းထားတာပါ။ဒီကြေညာချက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖမ်းဆီးခံထားရတဲ့သူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ဦးတည်ဖို့ပူးပေါင်းဆောင်ရွက်ရေးတိုက်တွန်းချက်တွေပါဝင်ပါတယ်ရှင်။ထိုင်းနိုင်ငံမှာအိမ်ကူလုပ်သားတွေကိုနိုင်ငံတကာစံနှုန်းနဲ့အညီကာကွယ်ပေးနိုင်ရေးအဖြစ်အပျက်ဆိုင်ရာအလုပ်သမားတမက ILO ရဲ့သဘောတူညီချက်အမှတ်189ကိုထိုင်းအစိုးရကလက်မှတ်ထိုးဖို့အိမ်အကူလုပ်သား권ရက်နဲ့ရွှေပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဇွန်လ24ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ အင်ကူလောက်သားတွေကိုကာကွယ်ပေးဖို့အခွင့်အရေးဆောင်ဆိုင်ခဲ့တဲ့ဆင်နှစ်ဆိုတဲ့ခေါင်းစဉ်နဲ့မနစ်ကြာသာပြီးနေ့ကဘန်ကောက်မြို့မှာကျင်းပတဲ့နှီးနှောဖလှယ်ပွဲကနေထိုင်းအစိုးရကိုအခုလိုတိုက်တွန်းတောင်းဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာရှိတဲ့အင်ကူလောက်သားတွေရဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးအများစုကလည်းတရားမဝင်လမ်းကြောင်းတွေကဝင်ရောက်လုပ်ကိုင်နေကြတာကြောင့်သူတို့အခွင ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူထိုင်းအလုပ်သမားဝန်ကြီးဌာနလူမှုဖူလုံရဲ့အရာရှိနယူးယန်ဂရူတိုင်းဘတ်အဲကထိုင်းဝန်ကြီးဌာနအနေနဲ့အလုပ်သမားခွင့်ရစီမင်းစည်းကမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ဖို့ကြိုးစားနေကြောင်းပြောခဲ့ပါတယ်။ရှင်းစစ်မဲ့စည်းကမ်းချက်တွေထဲမှာအင်ကူလောက်သားတွေရဲ့နေဆုံးလောက်ခတ်သတ်မှတ်ဖို့အလုပ်ချင်ရှင်းနိုင်တဲ့မပူစီဖို့နဲ့က ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီအစီအစဉ်ကိုတင်ပြပေးမှာ ဇူလိုင်လ၄ရက်အမေရိကန်လွတ်လပ်ရေးနေ့မတိုင်ခင်အမေရိကန်စစ်ဦးစီးချုပ်တွေမဟာမိတ်တပ်ခေါင်းဆောင်တွေနဲ့စစ်တပ်ဖွဲ့ဝင်အတော်များများကိုပြန်ရောက်သိမ်းပါပါဒီကနေ့တောက်ကြနေ့မှာအာဖဂန်သမ္မတအက်စရက်ဂန်နီနဲ့ညီချင်ရေးအကျိုးဆောင်အကြီးအကဲအဗ်ဒူလာရူဟာအမေရိကန်သမ္မတရဲ့အင်ဂျူရောမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဖို့ရှိပါတယ် ဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာတော့အမေရိကန်တပ်တွေအပြီးရောက်သိမ်းမဲ့စက်တင်ဘာလ၁၁ရက်မတိုင်ခင်စစ်ဖြစ်နေတဲ့အဖွဲ့တွေကြားအာဏာခွဲဝေရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြသနိုင်အောင်တတိယကြားခံအဖွဲ့ဖြစ်ကူညီဖို့ကာတာနိုင်ငံကမနေ့ကတရားဝင်ကမ်းလှမ်းထားပါတယ်
American တဲ့ ညမယ် မြန်မာဘာသာအစီအစဉ်တွေကို ညပိုင်း 9 နာရီကနေ 10 နာရီအထိ ဟိုင်းဒိုမီတာ 19 kHz 1553 ည၊ဟိုင်းဒိုမီတာ 25 kHz 1783 ည၊ဟိုင်းဒိုမီတာ 32 kHz 9335 နဲ့စနေတနင်္ဂနွေမှာ ဟိုင်းလက်မီတာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်။
တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာတဝန်းလုံခြုံရေးနဲ့ COVID-19 ဘေးကနလန်ထူနိုင်ရေးနိုင်ငံတွေအားလုံးပူးပေါင်းကြိုးပမ်းကြဖို့အရေးကြီးနေပြီလို့ပြင်သစ်ရောက်နေတဲ့ American နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီး Anthony Blinken အနေနဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီး Ron Evert Lord Dion နဲ့တွေ့ဆုံစဉ်မှာ နိုင်ငံအားလုံးရဲ့ပြည်သူတွေရှင်သန်ရပ်တည်မှုပေါ်ရိုက်ခတ်လာတဲ့စိန်ခေါ်မှုတွေကိုဖြစ်ရှိရမှာအားလုံးအတူပူးပေါင်းလှုပ်ဆောင်ဖို့ထက်အခုပိုရေးကြီးတာမရှိတော့ဘူးလို့ပြောခဲ့ပါတယ်။အမေရိကန်ရဲ့ဥဆောင်မှုကဏ္ဍကိုမြင့်တင်ပြီးမဟာမိတ်တွေနဲ့လက်တွဲခိုင်မာဖို့ကြိုးပမ်းနေတဲ့သမ္မတဘိုင်ဒန်ဆွေးရရဲ့မူဝါဒအတိုင်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ဥရောပနိုင်ငံတွေကိ ပြန်ရုပ်ပေးဖို့စီစဉ်နေသေးပေမဲ့ရက်တိကျကိုတော့ပြောနိုင်ဖို့စောတယ်လို့ဆိုခဲ့ပါတယ်။ဒီခေတ်စနေဝန်ကြီးဘလင်ကန်ဟာပါရီမြို့တော်ကစီးပွားရေးပူးပေါင်းဆောင်ရွက်နဲ့ဖွံ့ဖြိုးရေးစီစဉ် OECD ရုံးကိုလည်းသွားခဲ့ပြီးအထူးဟိမှုချုပ်မက်တီးစ်ကမန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဂျပန်အနေနဲ့ကိုဗစ်ကာကွယ်ဆေး6တန်းကိုအာဆီယံ၅နိုင်ငံနဲ့ထိုင်ဝမ်ကျွန်းတို့ကိုပေးမယ်လို့ဂျပန်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ
်။え、シンポセフトのま、調整を含む諸般の条件が整いましたら、
ကျွန်တော်တို့အနေနဲ့တခြားနိုင်ငံအစိုးရတွေနဲ့ညှိနှိုင်းတာပါဝင်လိုအပ်တာတွေစီစဉ်ပြီးသွားရင်အက်စ်ထရာဇနကာကာကွယ်ဆေးတပ်တန်းစီကိုအင်ဒိုနီးရှား၊မလေးရှား၊ထိုင်း၊ဖိလစ်ပိုင်တို့ကိုဇူလိုင်၁ရက်နောက်ပိုင်းရှေ့သတင်းပတ်ချက်ဖြစ်နိုင်သမျှအစောဆုံးပို့ပေးသွားပါမယ်။ဒီအတွက်စီစဉ်စရာတွေကိုအပိတ်သက်လုပ်နေပါတယ်။ဒါ့အပြင်အရင်ကာကွယ်ဆေးပို့ထားပြီးတဲ့ထိုင်ဝမ်နဲ့ဗီယက်နမ်ကိုလည်းနောက်ထပ်တပ်တန်းစီချပ်ပို့သွားပါမယ်လို့ဝန်ကြီးတိုရှိမီဆုမိုတဂီကပြောသွားတာပါ။တကယ်တော့မချမ်းသာတဲ့နိုင်ငံတွေကိုချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးပို့ကူညီပေးဖို့ကုလသမဂ္ဂရဲ့ COVID ကာကွယ်ဆေးညွှန်ပေါင်းအဖွဲ့ COVID ဆက်ဖိအားအောက်မှာအမေရိကန်နဲ့ဥရောပကလာထူကူညီပို့ပေးခဲ့ပြီးဂ ဂျပန်အတွက်လည်းတန်တမာကြီးဩဇာတက်စေမဲ့အခုလိုကူညီမဲ့အစီအစဉ်ကိုကျင်းပလိုက်တာပါအခုလိုချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေကအကူအညီပေးတာမရှိသေးတဲ့မြန်မာနိုင်ငံမှာတော့အိန္ဒိယအိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ပိုးမျိုးကွဲတွေဝင်လာပြီးကူးစက်မှုတွေပြန်မြင့်တက်လာရမှာမနေ့ကပိုးတွေ့သူတွေ100နီးပါးအထိနဲ့သေဆုံးသူ6ဦးထိတက်သွားခဲ့ပါတယ်ခင်တီရီလင်္ကာနိုင်ငံမှာတော့တည်တံ့ချနေတဲ့ထောင်သား150ခန်းကသူတို့တည်တံ့ကိုလျှော့ပေါပေးဖို့အစာငတ်ခံဆန္ဒပြနေကြပါတယ်။ရေကောက်ပွင့်နဲ့ပတ်သက်တဲ့တပ်ဖြတ်မှုတွေကန့်ကွက်ခံထားရတဲ့အရင်လွှတ်တော်မတူကိုတီရီလင်္ကာသမ္မတရိုတန်ဖရာရာဂျာပက်ဆာကတည်တံ့ကနေလူငင်းချမ်းသာခွင့်ပေးပြီးမှအခုလိုဖြစ်လာတာပါ။အခုလိုလွှတ်တော်မတ်ကိုမနေ့ကလွှတ်ပေးခဲ့တာအတွက်ကုလသမဂ္ဂလူခွင့်ဆိုင်ရာရုံးတဲ့တီရီလင်္ကာဆိုင်ရာအမေရိကန်သမ္မတကြီးတို့ပါဝင်အများကဝိုင်းဆက်ခြင်းကန့်ကွက်ခဲ့ကြပါတယ်ဒါကဥပဒေစိုးမိုးရေးကိုအားနည်းသွားစေတယ်လို့သူတို့ကဆိုပါတယ်လွတ်တော်အမတ်ဒူမင်ဒါဆီလ်ဗာဟာသူ့ကြိုင်တဲ့လွတ်တော်အမတ်တူကိုပြီးခဲ့တဲ့ဆယ်နှစ်တုန်းကရွေးကောက်ပွဲကာလအတွင်းတက်ချက်ခဲ့မှုတွေတည်တံ့ချခံထားခဲ့ရပြီးသီရိလင်္ကာကိုအုပ်ချုပ်နေတဲ့ရာဂျာပက်ဆာမီတာစုနဲ့နှိစက်ထားမျက်နှာသာပေးခံထားရတယ်လို့အများကထင်မြင်ထားပါတယ်အခုတော့ကြံတဲ့တည်တံ့ချခံထားရသူပေါင်း150ခန့်ကလည်းသူတို့တည်တံ့ကိုပါရှော့ပေါ်ပေးပြီးတစ်သက်တစ်ကျွန်းဖြစ်ပြောင်းပေးဖို့ဆန္ဒပြနေကြတာပါလို့ထောင်ပြောခွင့်ရချန္ဒနာအီကန်နယာကီကဒီနေ့ပြောလိုက်ပါတယ်။ဒီကိစ္စကိုဖြစ်ရှင်းပေးနိုင်ဖို့လဲထောင်ရာရှိတွေအနေနဲ့တရားရေးဝန်ကြီးဌာနနဲ့အခြားဆိုရဌာနအရာရှိတွေနဲ့ဆွေးနွေးနေတယ်လို့ပြောခွင့်ရအီကန်နယာကီကပြောခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူးခင်ဗျာ။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ရှိမိုင်အမီမြို့ကအထက်မြင့်ဆောင်ဦးပြောကြားမှုတွေတည်ဆုံသူတိုလာပြီးကျောက်ဆုံးသူတရားကန့်ကိုလည်းဆက်ရှာဖွင့်နေရမှာအကူအညီပေးဖို့သမ္မတအမိန့်ပါထုတ်ပြန်လိုက်ပါတယ်။မိုင်ယာမီဒေးတ်ခရိုင်ကအခန်း136ခန်းပါ12ဖက်တိုက်ကြီးတစ်ခုရဲ့အချမ်းတစ်ချမ်းမနေ့ကပြိုကျခဲ့ပြီးအပြည့်စည်ပုံတွေအောင်ပြိမိနိုင်သူတွေကိုဆက်လက်ရှာဖွင့်နေရမှာသမ္မတဂျိုးဘိုင်ဒန်ကလည်းအရေးပေါ်အကူအညီပေးဖို့ဒီနေ့အမိန့်ထုတ်လိုက်ပါတယ်။ဒီပြိုကျခဲ့မှုတွင်တည်ဆုံးသူ3ယောက်ထက်မနည်းရှိပြီးဖြစ်ပြီး17ဦးထက်မနည်းဒဏ်ရာရခဲ့ကာဒါဇင်နဲ့စီပျောက်ဆုံးနေစေပါအသက်ရှင်သူ40ခန်းကိုလည်းကုညီကေစရေးသမားတွေကအပြည့်စည်းတွေကြာကနေကဲထုတ်နိုင်ခဲ့ပေမဲ့ပြိမိနေသူအများပြားကျန်နိုင်သေးတာမို့လက်မလျှော်ပဲဆက်ရှာဖွေသွားမယ်လို့မနေ့ကလည်းညလုံးပေါင်းဆက်ရှာခဲ့တဲ့ကေစရေးသမားတွေကဆိုပါတယ်လောလောဆယ်အထိပျောက်ဆုံးသူ69ယောက်ရှိနေပါတယ်သမ္မတဂျိုးဘိုင်ဒန်ကလည်းဒုက္ခရောက်နေသူတွေကိုကုညီကေစရေးပေးနိုင်ဖို့ဖလော်ရီဒါပြည်နယ်တွင်းအရေးပေါ်အခြေအနေကိုခွင့်ပြုကြေညာပေးခဲ့ပါတယ်တိုက်ပြိုကျမှုကြောင့်ထိခိုက်ခဲ့သူတွေကိုအရေးပေါ်ကူညီနိုင်ဖို့နဲ့လိုအပ်တဲ့ထောက်ပံ့တွေပေးနိုင်ဖို့ပြည်တွင်းလုံခြုံရေးဌာနနဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနပြည်မာတို့ပူးပေါင်းဆောင်ရွက်ကြဖို့သမ္မတအမိန့်ပေးထားတယ်လို့ဒီနေ့စောပိုင်းအင်ပြီးတော့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင
်ဗျာ။တောက်ကြများအတွက်ထိတ်တရောက်သတင်းတွေကိုမက်ခွာမျိုးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မန္တလေးမှာတော့တပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဖို့လူစုနေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့လို့ဖမ်းဆီးခံရသူတွေရှိခဲ့ပါဗျ။မန္တလေးမှာပဲစစ်ကောင်စီသတင်းပေးလို့ဆွဆဲခံရသူတူတနက်နဲ့ပြစ်ခတ်ရပြီးဒဏ်ရာရခဲ့ပါဗျ။ရန်ကုန်မှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့တယ်လို့ပောက်ကွဲမှုတွေလည်းဖြစ်ခဲ့ပါဗျ။ဒီအခြေအနေအားလုံးကိုစူးစီးပြီးရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့ညနေပိုင်းမန္တလေးမှာတပ်ပေါင်းစုတပိတ်ထွက်ဖို့လူစုနေချိန်မှာပဲစစ်တပ်နဲ့ရဲရောက်လာပြီးတော့ပြစ်ခတ်ဖြိုခွဲခံရတယ်လို့ပါဝင်သူတူကပြောပါတယ
်။3038မန္တလေးမြို့ရဲ့84နာမမိန်းနာမစုတော့မရှိသေးတယ်ပေါ့နော်ဒီထွက်ဖို့တော့စုတော့ရှိသေးတယ်သူတို့အဲကနေကျူတင်တင်းရလို့လည်းမသိရောက်ချလာပြီးတော့ဒီဝင်ကသူအကျန့်ဖက်ဝင်ရောက်ချုပ်ခွင်းတာပေါ့အမှတော့ကြည်ကြကြတော့ကျွန်တော်လည်းသိချင်မသိရသေးဘူးဒီလေးယောက်ပါသွားတယ်လို့ပြောတယ်6ယောက်ပါသွားတယ်ပြောတယ်ဘယ်နှယောက်ပါသွားတယ်ဆိုတော့ဟိုအခုချိန်ကြီးကိုတချို့တွေဆိုရောက်တော့မရောက်ကြသေးဘူးပေါ့နော်အဲ့လိုသူပေါ့စိတ်ကောင်းစိတ်ပြသာဝင်ပြီးကျမ်းပဲဖြုတ်ခွင်းဆန္ဒရတဲ့အတွက်အဲ့မှာလက်ရှိတော့အမှကိုယ်လည်းမှဖန်ခါထားတယ်လို့အဲ့တော့ပဲသိရသေးတာခင်ဗျာ
ဒါပေမဲ့မန္တလေးတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်စစ်ကြောင်းချမ်းမြသာစီပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းတွေကတော့ချီတက်နိုင်ခဲ့ကြပါတယ်ဒီနေ့တည့်ရက်ထဲမှာပဲမန္တလေးမြို့ချမ်းမြသာစီမြို့နယ်ကန်တာယာမြို့တင်မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရသူစက်ခိုင်ဖူမျိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ခတ်ရပါတယ်။ပြစ်တဲ့သူလို့တန်ရရှိတဲ့သူရဲ့အိမ်ကိုစစ်တပ်ကဝင်ရှာပေမဲ့မိမသွားခဲ့ဘူးလို့ဒေသခံတဦးကဗီဒီယိုကိုပြောပါတယ်
။တစ်တူ56 59ကြားကစက်ခိုင်ပေါ်ဝင်မတိုင်းပါတီဝင်ပေါ့နော်။သူတို့မင်းဆိုတာသူ့ကိုမဲ့9 လိုက်တော့တနက်နဲ့လာပြစ်သွားတယ်။ဒါပြစ်သွားတာက ยังงาดอกเว้ยงาเจ็บแล้วนักเช็คมันนักเช็คอะไรเช็คมันนะสุดยังอยากซื้ออยู่พอด้วยดูว่าเราไม่ซื้อบ้างแต่ไม่รู้คิดจะรู้ว่าที่จะรู้ว่าเปลี่ยนเปลี่ยวจะรอไอ้ยูไปเช่าเนี่ยจะรู้ว่าเราไม่ซื้อไอ้เช่าเนี่ยรอที่อะไรไอ้ยูเช่ารอดูพิจิตรโอ้โหอะไรมาดูดูแต่นั่นเดียว
ปัญหาดีอะไรแบบตัวอะไรเราต้องเสียดีใช่ไหมไอ้หน้าใบนี่ใช่หรอไม่ดีอะไรวะเนาะยังคงไล่ยูเนี่ยมาโรที่นี่มันเป็นงาเป้าเกวมุกนักคู่พิเคตุลูมันนี่งาเป็นงาเลยยังคงได้ไล่ตายยามยูเนี่ยอเมริกาเกวอาตากาเตเซซาตินจามาเป้าเกวมุกพิเคบาร์เลยที่รู้เป้าเกวมุกเรื่องนี้เรื่องจามาเลยยังคงเป็นยูเนี่ยฮิราชิลันฮาวมาสุเวสนาจ้าจ้าบาร์เลย ยังงูมาสนับยาเลยตัวนี้เนี่ยกูในไทยเนี่ยมีอยู่เนี่ยมาจะได้สนับยาเราบ่เข้าไปอากูน่าไปมา
อยู่ในวิทยามีสนับยานิจารีลูสนับยาอุตสาหนุ่งเกตุกะเพียวบารีแล้วก็ในเนี่ยเดี๋ยวฉันมาดูเรื่องชาวเมืองเนี่ยที่ชาวเมืองเนี่ยมาว่าสนับยาอุตสาหนุ่งเกตุกะเพียวบารีแล้วก็ในเนี่ยเดี๋ยวฉันมาดูเรื่องชาวเมืองเนี่ยที่ชาวเมืองเนี่ยมาว่าสนับยาอุตสาหนุ่งเกตุกะเพียวบารีแล้วก็ในเนี่ยเดี๋ยวฉันมาดูเรื่องชาวเมืองเนี่ยที่ชาวเมืองเนี่ยมาว่าสนับยาอุตสาหนุ่งเกตุกะเพียวบารีแล้วก็ในเนี่ยเดี๋ยวฉันมาดูเรื่องชา
ဒီနေ့ကတော့ဒီပြည်သူ့နိုင်ငံရေးဝန်ကြီးရွန်အီဗယ်လက်စ်တို့နဲ့ဆက်လျက်နေ့ညနေပိုင်းကမိုးပြင်းနဲ့တထုံမျိုးဝီရောရီတကောမှာရေးသွားစောကြတဲ့လူငယ်အယောက် 30ကျော်ကိုPDFအဖွဲ့ဝင်တွေလို့ဆိုပြီးစစ်တပ်ကဖမ်းသွားတဲ့တဲ့ရင်လူမှုဆက်သွယ်ရေးမီဒီယာတွေပေါ်မှာပြန့်နှံ့နေပါတယ်။လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့နယ်မြေကရဲစခန်းကိုပြည်ဝေကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့တယ်လို့မိသားစုဝင်တွေကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။
ပီဒီအက်အဖွဲ့ဝင်တွေမဟုတ်ဘူးလို့မိသားစုတူကဆိုရှယ်မီဒီယာမှာရေးထားတာတော့တွေ့ရပါတယ်။ဖန်ဆီးခင်ရသူတွေကိုအကျိုးဆောင်ပေးနေတဲ့တထုံမျိုးကရှိနေတဲ့အုပ်ကိုမေးလာမှာတော့ဒီသတင်းကိုသူကြားပေမဲ့အကူအညီတောင်းလာတာမရှိသေးဘူးလို့ပြောပါတယ်။ကျွန်တော်စီတော့တရားမှအဆက်အသွယ်မရဘူး။ဒါပြအကူအညီတောင်းတာမရှိသေးဘူး။စစ်တပ်ကအာဏာသိမ်းခဲ့တာငားလာတဲ့ဝင်လာပြီဖြစ်ပေမဲ့
အာဏာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဒေသတချို့မှာနေဆင်လို့ဆက်ရှိနေဆက်ဖြစ်ပြီးဒီကနေ့မှလည်းလောင်းလုံး၊တဝဲ၊မြိုင်၊ဒဇယ်၊ကလေး၊ဖားကန့်၊ပူးတလင်းစတဲ့ဒေသတွေမှာကျေးရွာပေါင်းစုံတပိတ်အပါအဝင်ခြိတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်။မကင်ဖြူထွေးပြောပြပေးခဲ့တာပါရှင်။တိုက်ပွဲတွေဖြစ်နေတဲ့မင်းကင်းဘက်ကအခြေအနေကိုပြောပြပ ွဲတွေ ဖြစ်ခဲ့တဲ့ စကိုင်းတိုင်း မင်းကင်းမြို့ တန်ပေါက်ကျေးရွာ အနီးအနားကျေးရွာတွေက ဒေသခံပြည်သူအားလုံးလိုလို ဩဝင်စွန့်ခွာပြီး ထွက်ပြေးနေရပါတယ် သူတို့အတွက်အရေးပေါ်အကူအညီတွေ လိုအပ်နေပါတယ် ဒီကနေ့မှာတော့ ပလဲမြို့နယ်နားမှာ စစ်တပ်ရင်နဲ့ မိုင်းဆွဲတိုက်ခိုက်ခံရတယ် ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီး ဒီသတင်းပေါ်မှာတော့ စစ်ကောင်စီဘက်က ညှင်းဆိုထားပါတယ် ရန်ကုန်ကလာတဲ့ ဒီသတင်း ကိုကျော်ကျော်သိန်းက ပြောပြပေးပါမယ်
မင်းကင်းမြို့နယ်မှာ ဇွန်လ 15 ရက်နေ့က စပြီး မင်းကင်း PDF နဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက် ဒေသခံကြီးရွာသားပေါင်းနဲ့ချီ ဘေးလူရွာကိုထွက်ပြေးတိမ်းရှောင်နေရတဲ့ကြားတွေက မနေ့ ဇွန်လ 24 ရက်နေ့က လည်း တန်ပေါက်ကြီးရွာနီးမှာ တိုက်ပွဲဖြစ်ခဲ့တာကြောင့် ဒေသခံတွေထပ်ပြီးထွက်ပြေးနေရတာပါ ထွက်ပြေးပေါင်းနေရတဲ့ စစ်ရှောင်တွေ အရေးပေါ်စန္ဒရိတ်ခါနဲ့ စီးဝါးအကူအညီတွေ လိုအပ်နေတယ်လို့ ဒေသခံတူက VOA ကိုပြောပါတယ်
အခုထွက်ပြေးနေရတဲ့အချိန်ကတော့တဲမှာပေါ့ဗျာဟိုဟာဒီက ช่องเบ้นี่มาบ่ดีเป้นี่บ่นี่ทุ้งมานี่เนี่ยเลยตลอดเหมี้ยๆบ่เนี่ยดีตันบ้าบ่เมียหลุนี่ขึ้นตัวตันบ้าหยอดนี่นาเลยจีนมาชื่อหยอดอยู่ตะเนี่ยอกงโนอ่ะอารมณ์ทะจีเนี่ยเลยถ้าเราตันบ้าเนี่ยตัดเสร็จดีสโลกวะปุ๊ดโตไอ้นาเลยสมิญนี้สมิญนี้โหยาวซีนโหลชาหูเป้อินเดียมาชื่อเลยส่วนเนี่ยตုံโนตုံโนดีอ่ะบ่ายโนหนีจ้าโหลไอ้มาชื่อโหอ่ะปิดหลุลุก็เลยไอ้หนีได้มามีเลยเปียบลุกะแก้ชื่อเลยแล้
ဒီကနေ့ကျွန်တော်တို့ရဲ့ဒီပတ်ဝန်းကျင်ကစစ်အာဏာရှင်အဆုံးတိုက်ရေးထန်းထားတာစီပညာရေးချောင်းတိုင်ပွဲဖြစ်ပြီးစစ်တပ်ကကြေးရွာပြည်နယ်မကြာခဏဆိုသလိုဝင်းပြီးတော့တပ်ဆွဲရှာဖွေတာတွေလုပ်တာကြောင့်ဘေးလွတ်ရာတောတောင်တွေကိုဆစ်ပြောင်းနေရပါတယ်။ဇွန်လ23ရက်နေ့ကလည်းရင်းမပင်မြို့နယ်ဗန်ဘွေးကြေးရွာနီး ဖန်ခါချောင်းပြည်နယ်တယောချင်းကျွော်တို့မှစစ်တပ်နဲ့ရဲမဝင်ခံ PDF တို့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတပ်အပါအဝင်အယောက်20ကြာဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်ကြာဆုံးတယ်ဆိုတဲ့အဲ့ဒီပြောဆိုချက်နဲ့အရေးအတွက်ကို VOA ကတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့မနေ့ပိုင်းကစကိုင်းတိုင်းဒေသကြီးပလဲမြို့နယ်မှာစစ်တပ်ရင်နန်းကိုဒေသခံ PDF တပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့လို့ရင်းမာရင်ခရိုင် PDF အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။အဲတမဲဖြစ်စဉ်အခြေအနေကတော့ကျွန်တော်တို့မနေ့ကနေ့ကနေ့၄နာရီကျော်လောက်ကနေမဟုတ်ဘူးနေဆွဲတယ်ကျွန်တော်တို့စီတောင်ဦးမှာ၅နာရီကျော်ကျော်လောက်မှရောက်တယ်။အဲဒီနေ့ပဲဆက်ပြီးထွက်တော့ကျွန်တော်တို့စီတောင်ဦးဝမ်ပေါင်းရင်းမာပင်ပလဲလမ်းကြောင်းကိုတက်တော့ရင်းမာပင်ရဲ့အနောက်ဘက်ကကမ်းတောင်ဆိုတဲ့ဆံရံပြေးပါစီဒီကတော့ရခေါ်များတည်းတော့ဟိုငကမတောင်ပေါ်ရဟုတ်အဲ့ဒီနေရာမှာဖြစ်ပြည်သူတွေထောင်ထားတဲ့နိုင်တုံးလေးသူတို့မောင်းလာတဲ့ရင်းနှန်းကားတုံးကြီးအဲ့မှာထိခိုက်မှုရှိပါတယ်အဲလက်တော်တည်ဆုံးတန်ရရှိမှုတော့မသိရသေးဘူ
းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကညင်းဆိုထားပြီးငကမတောင်သားမှာစစ်ကား3စီးမိုင်းနေမိရဲဆိုတာမရှိပဲဆက်ချုပ်ရင်းပြီးရက်တက်နေတဲ့အတွက်ပြန်လည်ပြင်ဆင်နေတာသာရှိပြီးလူကြုံရေးလည်းအပြည့်အစုံရှိတယ်လို့တုံ့ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့သတင်းဌာနတွေကိုလိုင်စင်ရုပ်ပိတ်သိမ်းခဲ့တာရှိတယ်လို့သတင်းတော့တွေကိုဖမ်းဆီးထောင်ချတာလည်းရှိခဲ့ပြီးအခုချိန်မှာတီးခြားလွတ်လပ်တဲ့သတင်းမီဒီယာသမားတွေအနေနဲ့အခင်းဖြစ်နေရတွေကိုကိုယ်တိုင်သွားပြီးသတင်းရယူနိုင်ခြင်းမရှိတာကြောင့်အခုလိုနှစ်ဖက်ပြောဆိုချက်တွေပေါ်တီးခြားအတည်ပြုဖို့အခက်အခဲတွေ့နေကြရပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့တရုတ်ဘက်ကနယ်စပ်မှာလာပြီးခြံစည်းရိုးခတ်တဲ့အခြေအနေကိုပြောပြပေးကြပါမယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်မန်စီမြို့နယ်မန်ဝင်းကြီးဒေသမှာတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်နဲ့နယ်မြေထဲမှာခြံစည်းရိုးလာခတ်တာကြောင့်နှစ်ဖက်ဒေသခံတွေကြားအငြင်းပွားနေပါတယ်ဒီကိစ္စကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်ကင်တွဲဖြေရှင်းပေးဖို့မန်ဝင်းကြီးဒေသခံတွေကလိုလားနေကြပါတယ်တရုတ်မြန်မာနယ်စပ်အငင်းပွားမှုအခြေအနေရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြပြပေးပါရှင
်။လက်ရှိနယ်မြေအငင်းပွားတဲ့နေရာကတရုတ်မြန်မာနယ်စပ်နေကြားမတိုင်အမှတ်53မြင်းဆောင်တင့်နဲ့နှစ်ကြားမှာဖြစ်ပြီးတော့ဒီလ22ရက်နဲ့23ရက်မှာတရုတ်ဘက်ကမြန်မာပိုင်နယ်မြေထဲဧက80လောက်ထိကိုဝင်ရောက်ချန်ခတ်လာတာကြောင့်ဆိုပြီးတော့နိုင်ငံဒေသခံပြည်သူတွေကြားမှာအငင်းပွားခဲ့တာပါ။အဓိကအငင်းပွားရတာကတော့နယ်စပ်ချောင်းမှာတရုတ်နိုင်ငံဘက်ကရေဒိန်းနိုင်ငံတွေတိဆောက်လိုက်တဲ့အခါရေစီးကြောင်းပြောင်းသွားပြီးတော့ဖြစ်ပေါ်လာတဲ့မြေနုကျွန်းကိုတရုတ်ဒေသခံတွေကသူတို့ပိုင်အဖြစ်ခြံစည်းဥခတ်လာတာကြောင့်လို့မန်ဝင်းကြီးဒေသခံတဦးက VOA ကိုပြောပါတယ
်ဒီနေ့တိုက်စားတော့မြန်မာနိုင်ငံဘက်မှာမြစ်ထိန်းနိုင်ငံမလုံနိုင်ဘူးအဲ့တော့သူတို့ကလှုပ်တော့ဒီဘက်ကိုမြေရေတွေတိုက်စားပြီးတော့မြေနုကျွန်းတွေကဒီဧက80လောက်သူတို့ဘက်ကိုကတ်သွားတာပေါ့လေပေါ်သွားတာပေါ့မြန်မာနိုင်ငံဘက်ကတော့မြစ်မြစ်ချောင်းကစီးတာပေါ့လေအဲ့ဒါတော့နမန်ချောင်းဒါတော့အဲ့ဒီမြန်မာကျောင်းဧက80လောက်ကိုသူကထတ်လို့ခြင်းနဲ့သဘောပေါ့နော်အဲ့ဒါပေါ့ချေရေးလာခတ်တယ်ခတ်နေတာနာမှာပဲတော်တော်ကတ်တာလို့ဆိုပြီးတော့မှာတောင်းလို့ကြတယ်ပေါ့ဗျာ
ခြံစည်းရိုးခတ်တာဟာ COVID-19 ရောဂါကြောင့်လူအဝင်ထွက်တားဆီးဖို့လို့တရုတ်ဘက်ကအကြောင်းပြခဲ့ပြီးမြန်မာဘက်ကခြံစည်းရိုးဖျက်ဆီးပစ်ခတ်ပြီးတဲ့နောက်10မိနစ်လောက်အကြာမှာတော့တရုတ်နိုင်ငံဘက်ကလုံခြုံရေးဖွဲ့ဝင်တွေရောက်လာကြောင်းလည်းပြောပါတယ
်ကျွန်တော်ဖြုတ်ဖြတ်ပြီးအဲ10မိနစ်လောက်ကြာတော့အဲ့ဒီကျွန်တော်လုံခြုံရေးစစ်တပ်လုခေါ်မယ်ပေါ့လေဒီလက်နဲ့အပြည့်စုံမယ်သူတို့ရောက်လာတာရှိတယ်အင်းအားက30-40လောက်ရှိတာပေါ့အဲ့ဒီရဲကားနဲ့တော့သူတို့အဲ့လိုပေါ့ point ကားနဲ့လာတာ
နေကြာမတိုင်အမှတ်53မြင်းဆောင်3ကတော့ပျောက်ဆုံးနေပြီဖြစ်တယ်လို့53မြင်းဆောင်4ကတော့မြကန်းပေါ်ကနေရေထဲကျလူလူဖြစ်နေပြီလို့ပြောပါတယ်။မဝင်းကြီးနေသက်ဒေသမှာ2014ခုနှစ်ကလည်းတရုတ်ဘက်ကသူတို့ပိုင်နယ်လို့သတ်မှတ်တဲ့နေရာမှာပေ20အမြင့်မြထိန်နိုင်ရန်ကိုတိဆောက်ခဲ့တယ်လို့2020မှာအဲ့ဒီမြထိန်နိုင်ရန်ပေါ်မှာခြံစည်းရိုးကာရန်ခဲ့ပါတယ်။အဲ့ဒီနောက်မြင်းနူးကျွန်းနေပေါ်လာပြီး2019ခုနှစ်မှာလည်းနှစ်ဖက်ပြည်သူတွေအကြားအငင်းပွားတာတွေဖြစ်ခဲ့ကြအောင်ဒေသခံတွေကပြောပါတယ်မဝင်းကြီးဒေသခံရမ်မီရဖတ်ဦးကတော့ဒီလိုအငင်းပွားတာတွေမကြာခဏဖြစ်တယ်လို့လည်းပြောပါတယ
်ကျင်းတော့အဖြစ်ပူတယ်ခဏခဏဖြစ်ပူတယ်၃-၄ခါတော့ရှိပြီအရင်နှစ်၃ခါဆိုရင်တို့ကဒီနက်နက်ကင်ပြီးမှတော့ဟာဒီဘက်ဟာဒီဘက်ဟောမနေ့၃ခါကိုလေအဲ့လိုခဏခဏလည်းဖြစ်ပူပါတယ
်နေသက်အငင်းပွားမှုတွေရေရှည်ဆက်မဖြစ်စေဖို့အစိုးရအနေနဲ့ကြက်ကြက်မမတ်ဆောင်ရွက်ပေးစေခြင်းကြောင့်လဲမဝင်းမြို့မီမြို့ဖတ်တဦးကတောင်းဆိုထားပါတယ်
သူကတော့လာပြီးနေဆောင်ပြီးလာတော့ရှိသေးဘူး။ဒီမှာလာမဖြစ်ရှင်းပြီးတော့လေ။နေကျွန်တော်တို့ရွာသားတွေလည်းပဲ။ဟ ဖြစ်ခြင်းတွေရတာပေါ့ဗျာတိုးမဲ့ဆိုရင်တော့ဒီပေါင်းစီလာပြီးတော့ဆစ်ဆစ်သေးလို့ပေါ့ဗျာကျွန်တော်အဲ့ဒါကိုလဲစာတို့ရစ်တင်ခဲ့ပြီးပါပြီနှစ်ချိန်ရှိပါပြီဒါမဲ့သူချမှုကဘာမှမရှိလာဘူးအဲ့ဒါတိတိကျကျစောင့်ပေးသိခြင်းပဲဗျာကျွန်တော်တို့ပိုင်တာဘယ်လောက်ရှိရလဲသူတို့ပဲပိုင်တာဘယ်လောက်ရှိမှာဗျာကျွန်တော်ကောင်းမွန်တာပြီးတော့ဆစ်ဆစ်မပေးဘူးဆိုရင်တော့တက်တနာတက်လ
င်းမန်ဟီရိုမြို့အတွင်းမှာလည်းတရုတ်နိုင်ငံဘက်ကဖြန့်စည်းခတ်တာရှိခဲ့တာကြောင့်မြန်မာနိုင်ငံဘက်ကကန့်ကွက်တာတွေရှိခဲ့ဘူးသလို2019ခုနှစ်ကလည်းချင်းရွှေဟော်နဲ့နန်းခမ်းမြို့နယ်ဘက်ဒီမှာနေဆက်ရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်တရုတ်နဲ့မြန်မာနိုင်ငံထိဆက်နေတဲ့နေကြာမြင့်ဟာမိုင်မောင်း1350နီးပါးရှည်လျားပြီးတော့နိုင်ငံနဲ့နမိတ်စာချုပ်ကိုတော့1960ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်တရုတ်မြန်မာနယ်စပ်သဘောတူစာချုပ်အရ9နှစ်တကြိမ်နယ်နမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ခရဲကမစစ်ဆေးနိုင်တာဟာ24နှစ်ကြာခဲ့ပါတယ်2018-2019ခုနှစ်အတွင်းနယ်မြေအငင်းပွားတာတွေဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်မှာတော့နိုင်ငံနဲ့နမိတ်ပူးတွဲစစ်ဆေးမှုတွေကိုပြန်လည်စတင်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြပြပေးခဲ့တာပါရှင်မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲအတည်ပြုလူနာတွေထဲမှာတော့ကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပြီးတော့ပါလာနေပါတယ်ရခိုင်ပြည်နယ်မောင်နှုံမြို့ကဆေးထိုးပြီးသားဝန်ထမ်း3ဦးပိုးကူးခံခဲ့ရတာပါဒီအကြောင်းအပါအဝင်မြန်မာနိုင်ငံအတွင်းကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြပြပေးပါရှင်
ရခိုင်ပြည်နယ်မောင်နှုံမြို့မှာစာသာပေးနေတဲ့ကကိုဗစ်အတည်ပြုလူနာ9ယောက်ထဲမှာကိုဗစ်ကာကွယ်ဆေးထိုးထားပြီးသူ3ယောက်ပါဝင်ပါတယ်။မောင်နှုံထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်နဲ့အရက်သူအမျိုးသမီး1ယောက်ဖြစ်ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဖြစ်ပေမဲ့တန်တရားကြောင့်ဆစ်ဆစ်လိုက်တဲ့အခါမှာရောဂါပိုးတွေ့ရှိခဲ့တာလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်တော့ညွှန်ကြားရေးမှူးဒေါက်တာဆိုးဝင်းပိုင်က VOA ကိုပြောပါတယ်။
ဘလိုပုံစံမျိုးနဲ့တွေ့ရလဲဆိုတော့ယောဂလက္ခဏာပြလို့ဒီမှာဆေးဝင်လာပြီးဖြစ်တယ်ဖြစ်တော့တွေ့တော့ပေါ့နော်ဆေးကတော့ကိုဗစ်ရှိလို့ခေါ်တဲ့အိန္ဒိယနိုင်ငံအထုတ်တဲ့ Serum Institute of India ကထုတ်တဲ့ကာကွယ်ဆေးကိုနှစ်ကြိမ်ထုတ်ပေးထားတာ
ဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထုတ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ Covishield ဆိုပြီးတော့ထုတ်လုပ်ပါတယ်ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားရင်ကိုဗစ်ကရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါအခုလိုမျိုးကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေရောဂါပိုးကူးတာတချို့နိုင်ငံတွေမှာရှိခဲ့ဘူးပေမဲ့မြန်မာနိုင်ငံမှာတော့ဒါကဒုတိယအကြိမ်တွေ့တာပါကိုဗစ်ကာကွယ်ဆေးကိုဗစ်ရှိအပြည့်အဝထိုးထားတဲ့မန္တလေးကအမျိုးသားတစ်ယောက်မှာကိုဗစ်ပိုးတွေ့ခဲ့တယ်လို့အခုလဆော်ပိုင်းတုန်းကတင်ပြထားပါတယ်ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာလည်းအချုပ်သား2ယောက်မှာပြီးခဲ့တဲ့ရက်ပိုင်းကကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်သူတို့ကိုတောင်ကုန်းကနေတန်တွဲအချင်းတောင်ကိုပို့ဖို့အတွက်ဓာတ်ခွဲဆေးစစ်တာမှာပိုးကူးထားတာကိုတွေ့ခဲ့တယ်လို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ်
။ဒီ contact ကိုတော့ဆစ်ဖို့စီစဉ်ထားတာပေါ့နော်။ဟုတ် sponsor တို့ရဲ့နေရာကတော့အဲမှကြီးကောင်းပါတယ်ခင်ဗျာ။အခုတောင်ကုန်းဆေးဦးမှာထားလိုက်ပါတော့။ရဲစခန်းကနေမှထောင်ထဲထည့်ဖို့လို့သွားတာပဲရှိသေးတာပေါ့လေ။အဲထောင်မဝင်ခင်မှာစစ်တာဆိုတော့ထောင်ထဲမှာတော့ contact အဲ့လိုမရှိဘူးပေါ့နော်။
ယောဂကူးစက်မှုနှုံးနဲ့တိတ်ဆုံးသူဥယျာဉ်တိုးနေတဲ့စကိုင်းတိုင်းကလေးမျိုးမှာမိနစ်တရထဲတွင်ကိုဗစ်အတည်ပြုလူနာအယောက်80ရှိခဲ့ပါတယ်။ဒါဟာဓာတ်ခွဲအတည်ပြုနိုင်တဲ့အရေအတွက်ဆိုပေမဲ့ဒေသရင်းယောဂကူးစက်နေတဲ့အခြေအနေဟာဒီတက်မကများနိုင်တယ်လို့ကတ်ယောဂတက်ဖြတ်ရေးမှလှုပ်အားပေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်။ယောဂကုသရေးအတွက်ကျန်းမာရေးဝန်ထမ်းလိုအပ်ချက်ရှိသလိုလူနာတွေလိုအပ်တဲ့ဆေးဝါးနဲ့အောက်ဆီဂျင်တွေကိုတခြားမျိုးတွေအထိစေတနာရှင်တွေရှာဖွေပေးနေရတဲ့အခြေအနေမျိုးဖြစ်နေတာပါ။အတီပြူလူနာတွေတာမကယောဂတန်ပြားရှိသူတွေပါတေဆုံနှုံတိုးလာနေတယ်လို့ကလေးမျိုးဒေသခံတယောက်ကပြောပါတယ
်ကလေးမျိုးရက်ခွက်တိုင်းတောင်းလိုက်တယ်အတုပအိမ်မရှိတဲ့အိမ်ဆိုတာမရှိဘူးရတချို့ကလည်းသုံးသွားပြီဆိုတော့ကိုဗစ်ရှိရင်မရှိဘူးဆိုတာပိုစစ်တက်လာနေတယ်ဆိုမဖြစ်တော့ဘူးတန်ပြားလူနာပုံများတယ်တကယ်ပိုစစ်တက်ကတော့3-4ခုပေါ့နော်အဲ့မှာတန်ပြားလူနာများတယ်မိရတိုင်းကဆိုရင်4ယောက်ကတော့ပိုစစ်တက်ပေါ့တစ်ယောက်တော့ကတော့တန်ပြားလူနာလို့ထုတ်ပြန်တယ်အဲ့ဒါဆိုသုံးသွားပြီနော်ဆိုတော့မဖြစ်တော့ဘူးလို့ပြောတယ်ကွာဘလို့ဖြစ်နေလဲဆိုတော့ဟိုအချို့ကကြတော့ဒီစင်တာကိုတော့လည်းဘာမှမထူးတော့ဘောနော်ဒီဖြစ်ရင်လည်းအိမ်မှာတိကျခွဲပြီးမှအဲ့လိုမျိုးစီးတော့ကျောကွက်နဲ့ကိုပဲအိမ်မှာနေပြီးမှအခုကြပါနော
်ကျမရင်းနဲ့အားစားဝင်ကြီးဌာနရဲ့ဂျွန်လ24ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်ရင်းမှာဒီအတီးပြုလူနာသက်989ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်အတီးပြုလူနာတွေကိုပဲခူးတိုင်းစကိုင်းတိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအများဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA မေကန်တန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့တောက်ကြနေညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
အစိုးရအင်အားဆုံးကတော့အခုလောလောဆယ်ဖြစ်နေတာ Delta ပေါ့နော် Delta ကသူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရန်အထိနာနေတဲ့ဥစ္စာဒီ Delta မျိုး
ကိုသိပ္ပံနဲ့နည်းပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းသုတဆုံလေး American ခွေအစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆေးအုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်နဲ့စီရီယံလှုပ်ရှားမှုမှာပါဝင်ကြတဲ့ကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကတိတ်နေချီပြီးရှိပါတယ်။အဲ့ဒီထဲမှာအမျိုးသမီးပညာရေးဝန်ထမ်းတွေလည်းအများအပြားပါဝင်ပါတယ်။စီရီယံလှုပ်တဲ့ဝန်ထမ်းတွေကိုဆေးအုပ်ချုပ်ရေးကောင်စီဘက်ကအလုတ်ကနေရက်ဆိုင်လိုက်တာအပါအဝင်ဖိအားတွေမျိုးစုံပေးနေပေမဲ့အများစုကတော့စီရီယံဆက်လုပ်နေကြဆဲဖြစ်ပါတယ်။သူတို့ဘာကြောင့်စီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါသလဲ။စီရီယံလှုပ်ရှားမှုကြောင့်ပညာရေးခန္ဓာမှာထိခိုက်မှုဖြစ်လာနိုင်ပါသလားအစင်းမြင့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမຫນွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကတင်ဆက်ထားတာနားဆင်ပါရှင
်ကအခုဒီမြန်မာနိုင်ငံမှာဆရာနာတင်ပြီးတော့နောက်ပိုင်းဒါကိုလက်မခံတဲ့အတွက်ကြောင့် CDM လုတ်ကြတဲ့အစိုးရဝန်ထမ်းတွေကျောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်ဆိုတော့ဘလို့အခြေအနေကြောင့်ကိုရော CDM လုတ်ဖြစ်တာလဲအခုရောဆက်ပြီးတော့ CDM လုတ်နေသေးတာလားဆိုတာကိုပြောပြပေးပါအောင်ရှင
်ကျမတို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်အရင်တည်းကစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးနောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာကျွန်တော်တို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်။အဲ့တော့အဲ့ဒါကိုကိုကသဘောကျနေရပေါ့နော်။ကျွန်တော်တို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်ဆလို့ရှိရင်ကလေးတွေလည်းစတင်ရတာလည်းပျော်တယ်ပေါ့နော်။အစ်စ်အစ်စ်အကြောင်းအရာတွေသိရတယ်ပေါ့ကလေးတွေ။နောက်တစ်ခါတမွဲဆက်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်။အဲ့လိုပညာရေးမှာအပြောင်းအလဲတွေဖြစ်လာပြီးကမှဒီစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှာမျိုးပေါ့နော်။အဲ့လိုပုံစံမျိုးတွေးနေတဲ့အခါကျတော့အဲ့အခြေအနေကိုလုံးဝမကြိုက်ဘူးပေါ့အဲ့ကြောင့်မို့လို့တောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်ဒီလိုဆိုရတော့အခြေအနေမတည်ငြိမ်ကြတဲ့တောင်းမို့လို့တောင်းမသွားကြဘူးဆိုပြီးတော့ဆုံးဖြတ်ပေးမယ်လေအာနာသိန်းကြီးရောပေါ့နော်နေ့ရက်၃ရက်တပတ်အတွင်းပေါ့နော်တပတ်အတွင်းမှာဆရာဝန်ကြီးကစပြီးရော CDM လုပ်ကြတယ်အဲ့အချိန်မှာညီမတို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်ညီမတို့လည်းပဲစိတ်သက်သူရဲ့ဆရာဆရာမတွေအချင်းချင်းဆက်သွယ်ကြပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပ
ါလက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါအောင
်အခုလက်ရှိလည်းညီမ CDM လုပ်နေပါတယ်ညီမတို့ကိုစပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်ပေးပြီးတော့ order ထွက်တယ်ယာယီရနာလိုမျိုးပေါ့နော်ရတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့ order ထွက်လာတယ်ဟို order တွေကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော် remove ပဲဆိုပြီးတော့ညီမတို့တာဝန်ကနေ sign လိုက်ပြီးဆိုပြီးတော့ဒီမှာရှိတော့ပြီးခဲ့တဲ့တပတ်ကမှအော်ဒါအញ្ញံချောနေရောက်လာပါတယ်မ။အ
ဲ့ဒီတော့အခုလိုမျိုးဒီ CDM လုတ်တဲ့အတွက်ကြောင့်မို့အထူးသဖြင့်ပေါ့နော်ဒီစာတင်ကြောင်းလေးပြန်ဖွင့်မဲ့အချိန်မှဆိုပို့ပြီးတော့ကျောင်းဆရာဆရာမတွေဖိအားပေးခံရတယ်ဆိုတာလည်းသိရတယ်။ဆိုတော့ကိုကိုယ်တိုင်ရော CDM လုတ်နေတဲ့အတွက်ကြောင့်မို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလား။ဘာရင်းနဲ့ကြုံရတာရှိပါလဲ
။ဟုတ်ညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်။အကြောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်။နောက်ကျောင်းကဒီကိုယ်တိုင်ဖုန်းဆက်တယ်ပေါ့နော်။ဟိုအတိတ်ကြီးသူတို့ဖုန်းဆက်ပြီးတော့တတိပေးတယ်။ဟိုအကြောင်းပြန်လာဖို့ပေါ့နော်။ပြန်လာဖို့ပြောတဲ့ခါကျတော့ညီမတို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်။ညီမတို့ဆိုရင်တော့အဲ့လောက်ပဲပြောတယ်။ဟုတ်ဆိုညီမတို့ကတော့ကိုယ်တည်းကပြန်မလာဘူးလို့အပြက်ပြောလိုက်တာမျိုးပေါ့နော်။လုံးဝဒီစစ်တဲ့အုပ်ချုပ်တဲ့လက်အောက်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြက်ပြောလိုက်တယ်ညီမတို့။အဲ့လိုပြောပြီးတဲ့နောက်ကစပြီးတော့ပုံမှန်ပေါ့နော်။သူများကိုဖုန်းဆက်တဲ့ခါကျရင်လည်းညီမကိုဖုန်းဆက်တယ်မယ်။အဲ့လိုထွေထိုးနှစ်ခါသုံးခါသူများထက်ပိုဆက်တာမျိုးတော့မရှိဘူး။ဒါနဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုနှီးကြရနှီးကြရပေါ့နော်ကိုနဲ့ဌာနတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥပမာမိသားစုထဲမှာဝန်ထမ်းရှိရဆိုရင် มีด้าดูเลยจะเช้าวันนั้นมีบ้างอุ้มบ้านไหมอะไรแบบนี้ก็นะก็มาด้าดิจะมีเรื่องชีวิตเลยอะไรแบบนี้ก็มาแบบดูปู่ยืนนี่ไงบ้างนะตัวเจ้าปู่ตีเลยดูเช่นเนี้ยอะไรแบบนี้ด้าดูเนี่ยปัตตาบีจ่อเปียวบีจ่ออะไรสวยขายน้ำอยู่เลยชีเอ๋สวยบีจ่ออะไรแบบนี้ก็เช่นเนี้ยเป็นจ่าแล้วบ้างนะแล้วเราส่งสบีอะไรแบบนี้เปียวจ่าเลยเปียวยืนพูนจ่าเลยเช่นเนี้ยดูเลยแล้วเฮ้ยโอ้กูอะไรกูอะไรเลี้ยงเชื่อไรเจ้
ုပုံစံဆီဆက်သွားမလဲ
ဒီမှာတော့ဆက်လုံပါပဲ CDM ကိုဘာကြောင့်လဲဆိုတော့ဒီမှာ CDM လောက်ချင်းအကြောင်းရင်းဟာအရင်မိသားစုကဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ဒီမှာကိုယ်တိုင်ဟာဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်ဘူးစစ်တပ်ကတိုင်းပြည်မှာလာပြီးတော့ဘောနော်သူတို့ကတမလားအနေရာတို့ဘာနေရာတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ဘူးညီမကိုယ်တိုင်မဲပေးပြီးရွေးထားတဲ့အစိုးရအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်အဲ့ဒါကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့ခါကျတော့နောက်တစ်ခုကကျတော့လူတိုင်းနဲ့တိကျပါတယ်အပူကဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်လူတွေကိုလည်းတတ်ပြည်သူတွေကိုလည်းတတ်ပေါ့နော်ညီမတို့လည်းပြောရလို့ရှိရင်သူတို့နဲ့ဘာရန်ညူးရန်စားမှလည်းမရှိဘူးပေါ့အဲ့တော့ဒီတိုင်းပြည်ကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲဆီပြီးတော့အုပ်ချုပ်မယ်ဆိုပြီးတော့လုပ်ပြီးတော့လူတွေကိုလည်းအတင်းဓာရောတက်ပြက်တက်ပြက်အဲ့လိုမျိုးတွေလုပ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုပ်လုပ်ဖို့စိတ်ကူးမရှိဘူးအဲ့တော့ညီမကအလုပ်ထုတ်လိုက်လေအလုပ်ကတော့မှရဲ့ကိုလုံနေတဲ့အလုပ်ကနေကိုကြိုက်လို့ကိုသဘောကျလို့လုပ်နေတဲ့အလုပ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတော့ဒူရန်ရတော့စိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်ကိုအခုတွေးရင်ကိုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုံလာတဲ့အလုပ်ပေါ့နော်ညီမဆိုရင်တက်ကစူစားတက်ကလေးကပြင်ဆင်မှလှုပ်ဖို့အတွက်ပဲတက်ကစူတက်ခဲ့တယ်။အခုတက်ကစူတက်ခဲ့ရတဲ့အချိန်ကြီးပေါ့နော်။ပြန်စဉ်းစားလိုက်လို့ချင်းအဲ့အချိန်ကြီးရောပေါ့နော်။နောက်တစ်ခါဒီဆရာမစလှုပ်တယ်ဆိုရင်ညီမတို့ဆိုလဲနေရနေစပြီးရောပေါ့နော်။ပြန်ကုန်တိုင်းဆိုလဲဟိုအစုံဖျားမှသွားပြီးရောဒုက္ခခံပြီးရောဆရာဆရာမလှုပ်ခဲ့ရတယ်ပေါ့နော်။ဒီလိုနေရာကိုပြန်ပြောင်းသွားဖို့တော့အဲ့တော့ဒီလိုဒုက္ခခံနေရတာကြီးကပေါ့နော်ဒီလိုမျိုးအဆုံးတက်ဖို့လားပေါ့။နောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီဝဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်တရက်ကြီးအလုံးမရှိတော့ဘူးဆိုတာမျိုးပေါ့နော်။ညီမတို့ဝန်ထဲအလုံးဆိုတာကတော့မတင်မချင်းမပြုတ်တဲ့အလုံးပေါ့နော်။သူတွေကအဲ့လိုပြောကြတယ်။အဲ့တော့အဲ့လိုအလုံးကြီးကနေပြီးတော့ရုပ်တရက်ကြီးတပနဲ့မှချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဘူး။ဒါပေမဲ့ညီမကအဲ့လိုဆိုလို့ဒီအလုံးကိုပြန်လုံးနိုင်လားဆိုတော့လည်းမလုံးနိုင်။အဲ့အတွက်ကြောင့်မလို့ CDM ကတော့ဆက်လုံပါပဲ။ညီမဘလို့ဖျားပေးတာမျိုးပဲဖြစ်တဲ့ပေါ့နော်။ညီမမှအလုံးပြန်ဝင်ဖို့လုံးဝမဖြစ်။အဲ့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တရားရောက်များအဖမ်းခံရရင်ဆိုတာလောက်ချီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့တော့ဝင်ကညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကူလုံးဝမရှိပါဘူးကွာ
ဆိုတော့ကိုတက်ကတော့ဒါကိုမျက်နှူးတဲ့အလုပ်တစ်ခုကိုတော့မှစွန့်ပြီးတော့ CDM လုပ်ကြပေါ့နော်တစ်ချိန်တည်းမှာလည်းဒီစေုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလို CDM လုပ်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ဆိုတော့ကိုအခု CDM လုပ်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင
်ဒါအစိုးရရဲ့နေရာကိုဖြစ်အစိုးရရဲ့နေရာကိုရက်ပြင်ချင်လို့တော့မှန်နေမဲ့လေညီမတို့ကပညာရေးဆက်ပြီးတော့တောင်းနေတာကိုရက်ချင်လို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့မှလည်းကိုလုပ်တဲ့ဒါဆက်တင်တာပဲရှိတယ်ကိုသိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရလေးကျွန်တော်တို့တင်တာလည်းမလုပ်တတ်ဘူးပေါ့နော်အဲ့တော့ဒီနိုင်ငံအတွက်ဒီစေအစိုးရကိုအထောက်အပံ့မပေးရင်တော့တို့တို့နိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်အပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာဒီပညာရေးနဲ့တည်းတည်းကနေပဲလုပ်ကြမှာပေါ့နော်ကိုကျောင်းမှာစတင်ကြလို့ပဲဒီညီမတို့ကျောင်းမှာသင်ကန်းစာတွေပြင်ပြီးစတင်ကြလို့ပဲအခုကျောင်းဒီတက္ကသိုလ်ရဲ့ college တွေကိုကြည့်လိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်ဘာတွေတင်လဲဆိုဒီစာတွေပဲတင်ဒါဆိုဒီစာတွေကို CDM လုပ်နေတဲ့ကလေးတွေလည်းကိုကလေးတွေတည်တယ်လို့ဒီကလေးတွေလည်းတည်ရမယ်ပေါ့နော်ဘယ်သူမှနောက်တင်ကြရတာမျိုးမရှိအောင်ဆိုတာမျိုးပေါ့အဲ့လိုမျိုးနဲ့ညီမတို့ CDM လောက်တာတော့မှန်နေနဲ့လေဒါပေမဲ့ညီမတို့အပြင်ကနေပြီးတော့ပညာရေးချက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါတယ်နောက်တစ်ခုကဒီကျောင်းတင်ရိုးလို့မဟုတ်ဘဲနဲ့ပေါ့နော်ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လည်းညီမတို့ကကိုဘယ်ကဏ္ဍကနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်ရပါတော့အဲ့တော့ဒီတိုင်းပဲ CDM လောက်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြေသေးဘူးပေါ့နော်ကျမတို့ကစေစိုးရရဲ့နေရာကိုပဲရက်ချင်တာကိုဒီမှာပြောခဲ့တယ်လို့ပညာရေးရဲ့သွားနေတဲ့လမ်းကြောင်းကိုတော့မရက်ချင်ဘူးလေအဲ့ဒီကြောင့်မလို့ကျမတို့ပညာပေးနိုင်တဲ့လောက်ပေါ့နော်နေပဲချင်းချင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ချင်းချင်းလေးချင်းချင်းလေးချင်းချင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြန့်သွားရင်လည်းကျဲသွားမှာ ਉਹ အဲ့လိုမျိုးပဲတွေးပြီးတော့ကျမတို့ကျန်နေကျမတို့လုံနိုင်နေဟာအားလုံးတော့လုံပြပ
ါအခုပြောတဲ့အရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့လီလန်းနေရှိရဲဆိုရဲဟာအခုပြောချင်တယ်လို့နားလဲပါတယ
်ဟုတ်ကဲ့
ကျောင်းသွားနေမှာဆိုရဲမှန်ပေမဲ့လို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တော့မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
Okay, Mapio Nine. Oh, the cool sea abono. Eighty blue yamales and needan or Luabono, the dying or Oman divide to lay Kaleo down the line, Bidwari Bono, down the like the Kalea down Masato, then Ebono, Lucia Samane, a take a day and yaw lare bono. I don't use me, Coleco Loco Lulu Yabo. I also Bidwari, a Kuaja or Bidwari Lane, Kunalo Kaleo down the road, Emako de Mayaro Mao. Mamma would go then, I am Barney, they are called in Yabono. I don't know, Kali, the Tap, the Barney Lane, in Yabo, who I am Lobay Nabono. I don't know, Lobay, but who do carry your people, Luabono? Kali at Yai Yemen, the Alu, I don't know, Tian Lulay, Yamaru Mamma Hope, wow, the PDM Lonely, as Yamai, I eat great two bandy in Yai Shiba. I don't know, Queen Lanny, I don't know, Yai Shi Nabono, or Queen Land, a cuckoo, Kimmy, and not Gold Red Saint Diabo.
CDM လုံးရေးကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့ဆေးဟုတ်ချွေရေးရန်နေရာနဲ့မပူပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ချမကျန်ရအောင်နီလန်ပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆီယမ်မတွေကပြောပါတယ်။ဘယ်လိုနီလန်တွေပါလဲ။ပညာရေးကဏ္ဍရပ်တန့်မသွားရအောင်စီဒီအမ်လုံးနေကြတဲ့ဆီယမ်မတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြပါလဲဆိုတာကိုလည်းမေးမြ
Making future season didn't suck at it, knew the me can now go nursing gay at our shin. A cousa bido didn't suck be made to that solely American quit season maro. Lumeri boma, chumju also mu a son tatuare nigu. Nangano ala yet pinne, American bido zuma tamalida. Now piata, piara ma piata tabule, chumju kayadu. Lumeri ye ugaun conigu. Mien yo dinjo met a season sarago. Go on la dinja tara nursing machine.
American Biazuma, Lumerico, Jumjum, Sonta Segere, Sola Sakuene, Juntin Nego, Nangano Alaye, Pietamara, Jubagan, Suyaga, Lama Yetu, Deep Like Bare, Tanshia, Chasanagune, Zona Sakuene, Ma, Nyopang Union, Tapawaneha, Jumjum, Sonta Tavi, Suret Ringo, Texas Pine Mashire, Lumerici, Deep Big Ware, Taumetaka, Lena Chapido, Nala Jamawa. The
Great nations don't walk away. We come to terms.
I have to say to you,
I've only been president for several months.
ตมรากะอกุโลပြောပါတယ်အမေရိကန်ပြည်ထောင်စုမှာရီပက်ဘလစ်ကန်အဒီမိုကရက်ကြောင့်ဒါဟာဂုံယူစရာဖြစ်တဲ့ခုဖြစ်သွားမှာပါတဦးတယောက်တည်းအနေနဲ့မဟုတ်ပဲဒီမိုကရက်နဲ့ရီပက်ဘလစ်ကန်အဒီတကွာလက်တွဲဆောင်ရွက်နေကြကြောင်းဒါဟာတကယ်ကိုဂုံယူစရာဖြစ်ရပါတယ်လို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုမှာနိုင်ငံတော်အားလည်းရဲ့စက်တီရဲ့ရှိရာကနေအခုခါမှာတော့ဂျွန်တင်းနေဟာစနေရမြောင်နေ့အ
This is a really, really, really important moment in our history.
ဒီနေ့ဟာသမိုင်းဝရကျေးကိုအရေးပါတဲ့နေ့တစ်နေ့ပါကျွန်တင်းနေ့ကိုနိုင်ငံတော်အားလိုက်ရဲ့ဖြစ်ဂုံပြူတတ်မှတ်ပေးတာပါ
This is a really, really, really important moment in our history.
ဒီနေ့ဟာသမိုင်းဝရကျေးကိုအရေးပါတဲ့နေ့တစ်နေ့ပါကျွန်တင်းနေ့ကိုနိုင်ငံတော်အားလိုက်ရဲ့ဖြစ်ဂုံပြူတတ်မှတ်ပေးတာပါ
This is a really, really, really important moment in our history.
ဒီနေ့ဟာသမိုင်းဝရကျေးကိုအရေးပါတဲ့နေ့တစ်နေ့ပါကျွန်တင်းနေ့
ပက်ဆယ်ဗေးနီးယားပြည်နယ်ကဖမ်းပြလိုက်မှာတင်းစီထားတဲ့ဒီဥပေါင်းကုန်တွေကိုဘယ်လိုမြင်မြုပ်ကြိုးပေးမှလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသိကျင်နေကြပါတယ်ပင်ဆယ်ဗေးနီးယားတက်သူဖမ်းပြလိုက်တာဒီဥပေါင်းကုန်တွေကိုမြင်မြုပ်ဖို့စီစဉ်တာပါဒေါက်တာဆမ်မြူအယ်မတ်တန်ကဥပေါင်းကုန်တွေရဲ့အတိုင်းအတာကိုကြည့်ပြီးတော့အဲ့ဒီသူရဲ့ဉာဏ်ရည်ကိုသိနိုင်အောင်လေ့လာခဲ့တာဖြစ်ပြီးဒီနည်းလမ်းနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားမှုကိုနည်းနည်းရှင်းရှင်းကျူးလွန်တာဖြစ်တယ်လို့သုံးသပ်ကြပါတယ်ဖမ်းပြလိုက်ညွှန်ကြားရင်မူဒေါက်တာခရစ်စတိုဖာဝုဒ်စ်ကအခုလိုပြောပါတယ်
The most immediate concern are the Black Philadelphia.
These on Tara Ria, Philadelphia မျိုးကလူမဲတွေရဲ့ဥပေါင်းကုန်တွေဖြစ်ပြီးတော့သူတို့ဟာကြုံပြုခံရသူတွေဖြစ်ဖို့များပါတယ်။ဒါတွေကို Philadelphia မှာရှိတဲ့တမိုင်းဝင်လူမဲတင်းကြိုင်းမှာအမြန်ဆုံးညှို့နှံဖို့ဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ Woods ကပြတိုက်ကိုတာဝန်ယူပြီးမှကြာခဲ့မှာပဲ။ဒီဥပေါင်းကုန်တွေကိုအခုလိုစုဆောင်ထားတာနဲ့ပတ်သက်လို့ချက်ချင်းဆိုသလိုတောင်းပန်ခဲ့ပါတယ်။ဒါအပြင်ယူဘာနိုင်ငံကညှို့နှံထားတဲ့နေရာကနေတူးဖော်ထားတဲ့ကျွန်ပြုခံရသူတွေရဲ့ဥကောင်းကုန်တွေကိုလည်းပြန်မြှုပ်နှံဖို့စီစဉ်နေပါတယ
်။ Not much is known about these individuals. I think only
တို့နဲ့ပတ်သက်ပြီးတော့ဘသူဘဝဆိုတာကိုသိမသိကြပါဘူး။အဲ့ဒီထဲကတယောက်ရဲ့နာမည်ကိုပဲသိပါတယ်။တချို့ကတော့ဘယ်နေရာကနေတူးဖော်ရှာဖွေခဲ့တယ်ဆိုတာလောက်ပဲသိထားပါတယ်လို့သူကပြောပါတယ်။ဒါအပြင်ပြားလိုက်အနေနဲ့ဖီလာဒဲဖီးယားကလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေမြို့အာဏာပိုင်တွေတက်သူကပုဂ္ဂိုလ်တွေပါဝင်တဲ့အကြံပေးအဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်ဒီအဖွဲ့ကပြန်မြေမြို့ကြိုးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးသွားမှာပါဖီလာဒဲဖီးယားသမိုင်းပညာရှင်တွေကလည်းပြလိုက်ရဲ့လိုရင်းနဲ့ပတ်သက်ပြီးတော့ကြီးကြီးပြောဆိုပါတယ်ပြလိုက်အတွက်ပစ္စည်းစုဆောင်သူတွေရှေးဟောင်းသုတေသနပညာရှင်တွေမနုဿဗေဒပညာရှင်တွေအနေနဲ့လူချင်းဝတ်လိုက်နာမှုစံတန်ဖို့နဲ့ပတ်သက်ပြီးတော့အခုလိုအလေးထားဆောင်ရွက်တာလည်းဖြစ်တယ်လို့ပြောပါတယ်Pentec တို့အပြင် Harvard Tech တို့ Smithsonian Institution Harvard Tech တို့တွေကလည်းလူမဲတွေနဲ့ပတ်သက်တဲ့အခုလိုစုဆောင်မှုတွေကိုအဆုံးသတ်ပြီးတော့လူသားကုန်သိက္ခာနဲ့အညီဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။ William နဲ့ Mary College ကမနုဿဗေဒပါမောက္ခ Dr. Michael Blackie က
There can be a complex problem.
သူတို့ကဆင်းသက်လာသူတွေအနေနဲ့ဘယ်သူဘဝဆိုတာကိုသိဖို့ကရှုပ်ထွေးပါတယ်။ဒါပေမဲ့လည်းအချင်းချင်းပြောဆိုဆွေးနွေးကြရင်သိလာကြဖို့အချိန်တရက်တော့ရှိဖို့လိုပါမယ်လို့ပြောပါတယ်။ရုပ်အချင်းကြံတွေကိုကုလို့မြုပ်နေမယ်ဆိုရင်တော့ပြီးစလွယ်မလုပ်စစ်လို့ဘူးလို့လည်းပြောကြပါတယ်။မာတာပီတာ AME ဖခင်ကြောင့်ကမှတ်တမ်းပြုစုသူမာဂရက်ဂျာရီဒူက
If they are individually buried,That's what I
ယုံကျင်အားလုံးကိုအကောင့်တစ်ခုရဲ့စုပြုံထည့်ပြီးမြုပ်နှံတာမျိုးမဟုတ်ပဲတူးချင်းစီနှုတ်နှံမှသာလေးစားရရောက်မှာပါဒါပေမဲ့လည်းအချိန်ငွေနောက်အိတ်လို့လုတ်ပေးခြင်းနဲ့စံနာမျိုးရှိပါမလားဆိုတာတော့မသိပါဘူးလို့သူကပြောပါတယ်အခုလိုစုဆောင်ထားတဲ့ဥကောင်းကုန်ကိုဖီလာဒဲဖီးယားပြားရိုက်ကနေဖန်ပြားရိုက်ကို1960ခုနှစ်တွေစီကတောင်းရှိပြသခဲ့တာနှစ်အတော်ကြာခဲ့ပြီးတဲ့နောက်အခုခါမှာတော့တီးကြားသိမ်းဆည်းထားပါတယ်ခင်ဗျာစပိန်ချင်းရဲ့လူတွေကတပတ်မှ2ကြိမ်3ကြိမ်ဆိုသလိုတွေ့ဆုံကြပါတယ်ဒီအစီအစဉ်ကို Kelly Hart ကစတင်ခဲ့တာပါကက်ယောဂါကြောင့်အိမ်မှာနေရင်ရှိနေတဲ့စပိန်ကိုစစီဖို့အကြံပေါ်လာတာလို့ဆိုပါတယ
်
ပြင်ဆင်ပြီးတော့ပြန်စစီတဲ့အခါမစီးရမနေနိုင်ဖြစ်လာပါတယ်တကယ်ချင်းတွေကလည်းအတူစီးကျင်နေပြောတော့အေးကောင်းတာပေါ့လာကြပါဆိုပြီးတော့ပြောပြပါတယ်ဒီနောက်လူတွေတဖြည်းဖြည်းများလာတာအခုဆိုရင်100လောက်တောင်ရှိပါတယ်လို့သူကပြောပါတယ်တော်တော်များများမှလည်းစပိန်မရှိတာကြောင့်စပိန်ရောက်မှုအခွင့်အရေးပေါ်လာတာပါစုထားတဲ့ပြဿနာကိုသုံးပြီးတော့စပိန်၃စီးဝယ်ပစ်ပြီးတဲ့နောက်လူမှုကွန်ရက်ကနေရောင်းချတာမှချက်ချင်းဆိုသလိုဝယ်သူတွေပေါ်လာတယ်လို့သူကပြောပါတယ်အဲ့ဒီနောက်ဝယ်ယူလူသူတွေထပ်များလာတာကြောင့်စပိန်စရောင်းပစ်တယ်လို့ဆိုပါတယ်စပိန်စီးသူတယောက်ဖြစ်တဲ့Daniel Thomas ကကယောဂါဖြစ်တော့ဂျင်းမူသွားမရပါဘူးဘတ်စကတ်ဘောဆော့လို့လည်းဘယ်ဖြစ်ပါမလဲဗျာလို့သူကပြောပါတယ်တချို့ကလည်းလူများကြားတယ်မသွားရကြပါဘူးဆမ်မာကအခုလိုပြောပါတယ
် I was in an accident
ကားတိုက်မှုဖြစ်ပြီးတော့လူများကြီးရှိတဲ့နေရာဆိုကြောက်ပါတယ်လို့သူကပြောသွားတာပါကယောဂါကြောင့်အိမ်မှာပဲနေရပြီးတော့စိတ်အကျဉ်းချက်ဖြစ်နေသူတွေအတွက်ဒီအစီအစဉ်ဟာစိတ်ကိုလန်းဆန်းစေတယ်လို့လည်းဆိုပါတယ်ကားလမ်းပေါ်မှာပဲစီးကြတော့လမ်းကမြောင်းပေါက်တွေကားတွေကိုသတိထားသွားတဲ့အကြောင်းအတွေ့အကြုံရှိတဲ့စပိန်ရင်းသူတွေကပြောပါတယ်တချို့တွေကလေ့ကျင့်ခန်းအတွက်စီးကြသလိုတချို့ကတော့လည်းရဲတွေဖမ်းဆီးစဉ်အတွင်းသိမ်းဆုံးသွားတဲ့ George Fly နှစ်ပတ်လည်အထိမ်းအမှတ်အနေနဲ့စီးကြတာပါစပိန်အတူနင်းတာကြောင့်စီးလုံးမှုဖြစ်စေပြီးတော့ကယောဂါကာလကိုအခုလိုစုပေါင်းဖက်ကျော်ကြတယ်လို့လည်းစပိန်စီးသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံးလင်အမေရိကန်တခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
် COVID-19 ဆက်ရောဂါ
ဗီဇာပြောင်းမျိုးစိတ်အတွက်တွေအများပြားတွေ့လာရတယ်လို့ကူးဆက်မြန်ပြင်းပြင်းထန်ထန်ထိခိုက်စေတာကြောင့်ကဘာတလောစိုးရိမ်မှုတွေတိုးလာစေပါတယ်ဒီထဲမှာ၄မျိုးကိုစိုးရိမ်ပွဲအဖြစ်နဲ့ဒဂွေးဆိုကဘာကျမ်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတယ်လို့အမှုစီဝဗီရာပြည်ညာရှင်မတ်ခင်စံကပြောတယ်
ဒါပေမဲ့ရှောင်းနေပြခုနောက်ပိုင်းဆိုလို့ရှိရင်တို့ကအရင်တော့လိုမျိုးနာမည်တွေကိုမခေါ်တော့ဘူးလေတို့ alpha beta gamma delta အစရှိတဲ့ပြတို့တမန်အရပ်သားတွေအခေါ်ဝလွယ်အောင်လို့ဆိုပြီးတို့နာမည် label ပြောင်းလိုက်တယ်ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင် alpha ဆိုလို့ရှိရင်ဒါ alpha strain က UK ကနေပြီးတွေ့ခဲ့တဲ့ strain beta strain ဆိုလို့ရှိရင် south africa တောင်အာဖရိကတိုင်းမှာတွေ့ခဲ့တဲ့ strain gamma strain ဆိုရင် brazil မှာတွေ့ခဲ့တဲ့ strain delta strain ဆိုရင် india မှာစပြီးတွေ့ခဲ့တဲ့ strain ပေါ့နော်တို့ရဲ့ genome တို့ရဲ့ဟိုမျိုးဗီဇမှာတို့ကဘယ်အပိုင်းပေါ့နော်သူစုချက်မှာတွေ့ရဆိုလို့ရှိရင်အဲ virus ရဲ့စုချက်မှာဟိုဥစားမျိုးဗီဇပြောင်းလဲမှုကတနေရာလဲဖြစ်တာလားနှစ်နေရာဖြစ်တာလားတနေရာမကပဲအမှန်တနေရာတူတူပဲဖြစ်ပေမဲ့နောက်နှစ်နေရာအပေါင်းဖြစ်နေတာလားဒါမျိုးတွေနည်းနည်းလေးစီကွဲသွားပြီးတော့တို့ကပို့ပြီးတော့ဟိုပြန့်နှံ့အားပိုကောင်းလာတယ်ပေါ့နော်အခုလောလောဆယ်အဓိက variant of concern ဆိုပြီး WHO ကနေပြီးတော့ပြောထားတဲ့ဟာ၄ခုရှိတယ်တို့ဒါစိုးရိမ်ဖွယ်ရ၄ခုပေါ့နော်၄ခုက alpha beta gamma delta ဒီ၄ခုအဓိကပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဒီလေးခုထဲမှာပေါ့နော်ဆရာဝန်တွေဒီသူတေသနာပညာရှင်တွေအစိုးရအဆုံမျိုးဝဲရဘယ်မျိုးဝဲပါလဲ
အစိုးရအဆုံကတော့အခုလောလောဆယ်ဖြစ်နေတာ delta ပေါ့နော် delta ကတူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရင်အထိနာနေတဲ့ဥစ္စာဒီ delta မျိုးကွဲကနေပြီးတော့အရင်ပြန့်နေတယ်အဲ့အိန္ဒိယနေပြီးတော့မှတခါနီပေါ်ကနေတခြားတိုင်းတခွင်ပေါ့နော်အနိုင်ငံအသီးသီးတွေမှာစပြီးတော့တွေ့လာရတယ်အခုဟိုဥစားရုရှားလိုဘက်မှာလည်းစပြီးတွေ့လာရတယ်ယူရိုဘက်မှာဆိုလို့ရှိရင်လည်းဒီအော်ဂတ်စာကုံတော့ကိုတို့ကဒီဒေါက်တာမျိုးတီ90ရာခိုင်နှုန်းသော case တွေမှာတွေ့လာနိုင်တယ်ဆိုပြီးတို့အမှန်းထားတယ်ပေါ့နော်ဒီ US မှာဆိုလို့ရှိရင်လည်းဒီဒေါက်တာမျိုးကွဲရစိုးရိမ်ရတဲ့မျိုးကွဲဆိုပြီးတော့ပြောနေကြပါတယ
်ဒီအာရှဘက်မှာရောဒီမြန်မာနိုင်ငံပတ်ဝန်းကျင်မှာဘယ်နိုင်ငံတွေမှာဒီစိုးရိမ်စရာကောင်းတဲ့မျိုးကွဲကိုတွေ့နေရတယ်
ဟုတ်ကဲ့ဟုတ်ဒေါက်တာမျိုးပဲကတော့ဆက်ပြီးအခုအများကြီးရတဲ့ဒီဟိုကအိန္ဒိယနေပြီးတော့ဆက်ပြီးတော့ဖြစ်တာပေါ့နော်အိန္ဒိယမှာအခုဆိုလို့ရှိရင်ဇွန်လ23ရက်နေ့ဟိုနောက်ဆုံးတွေ့ရတဲ့ case number အရဆိုလို့ရှိရင်အိန္ဒိယက30 million cases ရှိနေပြီဆက်ခါကျ US ပြီးရင်သူကဒုတိယအများဆုံးဖြစ်နေပြီပေါ့နော်တကယ်ပါလုံးမှာအိန္ဒိယပြီးသွားလို့ရှိရင်နီပေါ်လည်းဖြစ်နေတယ် Vietnam Malaysia Philippines Vietnam ဆိုလို့ရှိရင်လည်းဒီဒေါက်တာမျိုးပဲကမေလာဥပိုင်းလောက်မှာစပြီးတော့သူတို့များလာတယ်။နောက်မလေးရှားဆိုလို့ရှိရင်လည်းမေလာ28ရက်နေ့လောက်မှာဆိုသူတို့ကစပြီးတော့လော့ကဒေါင်းတွေပြန်ပြီးတော့လုပ်နေရတယ်။ဖိလစ်ပင်းဆိုလို့ရှိရင်လည်းကာကွယ်ဆေးရတဲ့ဥစ္စာကနှေးတယ်နောက်ကျတယ်အတွက်ဖြစ်တဲ့အတွက်ကြောင့်မို့သူတို့ဒီဒေါက်တာမျိုးကိုသူတို့အရန်ကြောက်နေရတယ်ပေါ့နော်။နောက်ပြီးတော့ထိုင်းမှာဆိုလို့ရှိရင်လည်းအစတော့ကတို့က alpha UK က alpha strain ကပို့ပြီးတော့များပါမယ်အခု delta strain ကနောက်ထပ်၄-၅လောက်ဆိုလို့ရှိရင်ဖြည်းဖြည်းနဲ့ပို့ပြီးတော့များလာမယ်ပေါ့အဲ့ခါကျတော့ alpha strain ကျသွားတဲ့အချိန်မှာသူ delta strain ရဲ့ကြံ့ထမှုအားပို့ပြီးတော့ alpha strain ကသူကတိတိသမလေးစားတော့ပို့ပြီးများတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အချိန်ကောင်းပြီးတော့ပို့ပြီးပြန်သွားမယ်ပေါ့နော်။ကိုရုရှားမှာဆိုလို့ရှိရင်လည်းဒီ Delta strain က90ရာခိုင်နှုန်းတော့သူတို့အတွေ့တဲ့ case တွေမှာအဲ့လိုတွေ့နေရတယ်ပေါ့နော်။အဲနောက်ပြီးတော့ဒီ EU မှာလည်း August ကုန်ပိုင်းမှာဆိုလို့ရှိရင်သူတို့ဒီ90ရာခိုင်နှုန်းတော့ဒီ case တွေမှာဒါပဲဖြစ်သွားလိမ့်မယ်ဆိုပြီးသူတို့ကပြောပါတယ်။ဒီတော့ကြောင့်မို့ပို့ပြီးတော့စိုးရိမ်စရာဘာလဲဆိုတော့သူကဒီ Delta strain ကအခုလောလောဆယ်မှာသူကဒီကာကွယ်ဆေးကိုအရင်မြအောင်မထိုးနိုင်လို့ရှိရင်ကာကွယ်ဆေးကိုခံနိုင်ရည်ရှိတဲ့မျိုးစိတ်ဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တွေကသုံးသပ်ပါတယ်ရှင
်။မြန်မာနိုင်ငံမှာကြတော့မြန်မာနိုင်ငံအိန္ဒိယနဲ့လည်းကပ်နေတယ်။နောက်ဘေးကထိုင်းလိုပါလို့ပေါ့နော်။ဒီကူးစက်တာများတဲ့မြန်လာတဲ့နေရာတွေနဲ့အရန်ကြီးနေဆိုတော့မြန်မာနိုင်ငံမှာအခြေအနေကပြောပြပေးပါဦး
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာသူအခုထုတ်ပြန်ထားတဲ့အရာတော့ Delta strain ကိုစားတွေ့တယ်ဆိုပြီးတော့ case တွေတွေ့တယ်။ဒါဒီနေ့ထုတ်ပြန်တဲ့အရာဆိုရင်မြန်မာနိုင်ငံမှာသူတို့စစ်တဲ့ဥစ္စာမှာ623 case ဒီနေ့ထွက်တယ်ပေါ့နော်။ဒါဆိုတော့ပိုစစ်လေးပို့ပြီးတော့သူတို့အဓိကကတော့သူတို့ sequencing ကိုနိုင်အောင်လုပ်လို့ရမှာပေါ့။ဒီသူတို့ရဲ့ဒီမျိုးဗီဇခေါ်ထုတ်တဲ့ဥစ္စာသူတို့နိုင်အောင်လုပ်နိုင်ပြီသူတို့ရဲ့ရာခိုင်နှုန်းကဘယ်လောက်ဟာမှာ Delta strain ဘယ်လောက်တွေ့နေရပြီဆိုတဲ့ဟာကိုတို့ပြောနိုင်မှာပါတဲ့အဲ့တော့ဒီဟာကဒီ safe စစ်တာကလည်းအရေးကြီးသလိုဒီရထားတဲ့ဆို sequencing ပြန်လုပ်တဲ့ဟာလည်းအရေးကြီးတယ် sequencing ဆိုဒီမျိုးဗီဇကိုခေါ်ထုတ်တဲ့ဟာလည်းအရေးကြီးပါတယ်အရေးကြီးတယ်ဆိုတော့ဘာလို့လဲဆိုတော့ဒီကာကွယ်ဆေးကိုအလွန်တကူမရနိုင်သေးတဲ့အချိန်ကာလတခုမှာဒီဝယ်ထားတဲ့ကာကွယ်ဆေးတွေသုံးမရတော့ဘူးဆိုတဲ့ဟာလိုမျိုးဖြစ်သွားမဲ့ဟာမျိုးမဖြစ်လာအောင်ပေါ့နော်
ဒီမြန်မာနိုင်ငံမှာဒီအိန္ဒိယကပေးတဲ့ AstraZeneca ပေါ့နော်ဆေးကိုထိုးပေးနေတယ်။
နောက်တရုတ်ဘက်ကလာတဲ့ Sinovac ဆိုထိုးပေးမယ်ဆိုတော့ဒီအိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်နော်ဒီမျိုးဗီဇာကိုဘယ်လောက်နိုင်နေလဲအဲ့ဒါလေးပြောပြပေးပါ
အခု90အထိကတော့ဒီအိန္ဒိယဘက်ကလည်း AstraZeneca သူတို့ဒါ UK ဘက်မှာအတိုင်းဆိုတဲ့ခါကြတော့90ရာခိုင်နှုန်းကတော့သူတို့ကာကွယ်ပေးနိုင်နေဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်ဒါပေမဲ့ဒီကာကွယ်ဆေးကိုခံနိုင်ရင်အားရှိဖို့အတွက်တစ်ဆင့်လုပ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအခုမခံရခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လို့လေအဲ့ဒါမှအခုလာတဲ့ဆိုရင်တော်တော်များပြည်သူတွေလည်းသိကြမှာသူကပိုပြီးကူးလေသူ့ရဲ့ဒီ virus ကသူရဲ့အသက်ရှင်ဖို့အတွက်ပိုပြီးတော့ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဆိုပြီးသူတို့ကဒီလိုမျိုးကြီးလို့အများအားသူတို့ပြောင်းတယ်မျိုးပိစာအများအားပြောင်းတယ်ပိုပြီးတော့ကူးဆက်လာလေကိုယောဂမရနိုင်တဲ့အခြေအနေကပိုပြီးတော့နည်းလာလေလေဖြစ်သွားပါလိမ့်မယ
်တနင်္ဂနွေကောက်ဆေးကိုအရင်ဆုံးထိုးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပါ
ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေလည်းအခုလက်ရှိအခြေအနေလည်းလုံးဝမတည်နေဘူးမတည်နေတဲ့အခြေအနေမျိုးမှာကူးဆက်တဲ့နှုံတွေကအများလာနေတယ်ဆိုတော့ဘာတွေလုပ်တယ်လဲလည်းလည်းပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဇွန်လ23ရက်နေ့ထုတ်ပြန်တဲ့ဒီ John Hopkins ကထုတ်ပြန်တဲ့အရာကတော့မြန်မာနိုင်ငံမှာလူရေ 2.3 ခန့်တုန်းကဟိုကာဝယ်ဆေးထိုးပြီးသားဆိုပြီးတော့သူတို့ကပြောတယ်ပေါ့နော်ဆိုတော့အဲ့ကကြတော့ဒီအရှိတောင်အာရှဟိုနိုင်ငံတွေထဲမှာဆိုလို့ရှိရင်တော့ဥပမာ Vietnam တို့အရှိတီမောတို့ဘာလို့ထပ်ဆိုင်ရင်တော့သူကနည်းနည်းလေးတော့မြင့်သေးတယ်ပေါ့ Philippines တို့ထပ်ဆိုင်ရင်တော့နည်းနည်းလေးတော့မြင့်မြင့်ပဲဒါပေမဲ့ဒီ vaccine ထိုးတဲ့နှုန်းကအရင်နှီးနေတယ်အခုဒါအန်တီပြောဆိုပဲအချိန်တွေကလည်းမတည်ငြိမ်ထိုးဖို့ဆိုတဲ့ဟာကလည်းမဖြစ်နိုင်တော့တဲ့နီးနီးလိုမျိုးဖြစ်နေတဲ့ခါကျတော့အဓိကကတော့လူစုလူဝေးစားရှောင်ရမယ်အဓိကပြီးခဲ့တဲ့နှစ်ခွဲကာလအတွင်းလုပ်နေတဲ့ဟာတွေအကုန်လုံးတက်ကြက်ကြက်မက်ပြန်လုပ်သွားရမယ်ပေါ့နော်အမြင်အပြင်သွားတဲ့ခါကျလို့ရှိရင်ဒီ mask ကိုတော့မပြတ်ဆက်ပြီးတော့ဝင်နေရအောင်မယ်ပိုတိုင်းကြည့်အချိန်တွေအစမပြေတဲ့ဥစ္စာသိပေမဲ့လည်းဒီကမ္ဘာကယောဂဖြစ်နေတုံးမယ်ဆိုတဲ့ခါကျတော့ဆက်ပြီးတော့ကျန်းကျန်းခံပြီးတော့ရည်တည်သွားအောင်ပါပဲပေါ့နော
်ဘတ်ခင်ဆန်ဝင်းပြည့်ပြောကြားချက်လည်းဒီသတင်းပတ်အတွက်တိတ်ကြွနေမိတယ်ဘယ်လိုလဲဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်ကျန်းကျန်းဆုံးရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့တိတ်ပတ်နဲ့နည်းပညာခဏနားဆင်ကြရတာပါရှင်VOA မိတ်ကန်အတန်ရဲ့တောက်ကြညအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်အခုတော့ဆက်ပြီးနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဇက်တိုက်ရှိနေတာမှာတော့ဒီကနေ့မှာတော့ရန်ကုန်တိုင်းနဲ့မှာဗဟန်းမြို့နယ်နဲ့လှိုင်မြို့နယ်တွေမှာအပြေးလွှားနဲ့လူငယ်တွေကလျှက်ပြက်ဆန္ဒပြခဲ့ပါတယ်မန္တလေးမှာတော့တပေါင်းစုတပိတ်ထွက်ဖို့လူစုနေတုံးမှာပဲလုံခြုံရေးတပ်တွေကအကြမ်းဖက်ဖြိုခွဲခဲ့လို့ဆန္ဒပြသူတချို့အဖမ်းခံခဲ့ရပါတယ်။ဒီတပေါင်းစုတပိတ်အဖမ်းခံရပေမဲ့မန္တလာတက္ကသိုလ်တပိတ်ချမ်းမြေ့သားစီပညာရေးကျောင်းပေါင်းစုံတပိတ်နောက်တန်ခါသမကတပိတ်စစ်ကြောင်းတွေကတော့ဆက်ပြီးတော့ချီတက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့တရက်ထဲမှာပဲမန္တလေးမြို့ချမ်းမြေ့သားစီမြို့နယ်ကန်တာယာမြို့တင်မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရတဲ့ပြည်တော်စုစက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တဦးတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ဒီဖေဖော်ဝါရီလတရက်နေ့နောက်ပိုင်းကနေစပြီးတော့ဒီကနေ့အထိဆရာနာသိမ့်မှုကန့်ကွက်ဆန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းနေပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့နိုင်ငံအနှံ့မှာစန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပါတယ်။စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားကြာတာပြင်းနေကတိုက်ပွဲဖြစ်ခဲ့တဲ့စကိုင်းတိုင်းမင်းကြီးမြို့တန်ပေါက်ကျေးရွာအနီးနားမှာရှိတဲ့ဒေသခံအားလုံးလူလူဟာအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်။အခုဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူပေါင်းကဒီကနေ့အထိဆိုလို့ရှိလို့ရှိရင်တော့ 35,500 ကျော်ရှိသွားပါပြီ။သေဆုံးသူပေါင်းကတော့ 3,282 ဦးထိရှိသွားပါပြီ။ဒီကနေ့ဇွန်လ25ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရဆိုရင်တက်ခွဲစစ်ဆေးမှုပေါင်း 9,854 ဦးမှာပိုးတွေ့သူပေါင်းက 859 ဦးထိတွေ့ရှိခဲ့ပါတယ်။ COVID ကြောင့်ထပ်မံသေဆုံးသူကတော့ 9 ဦးထိရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာဒီဆီယနာတင်ပြီးတဲ့နောက်ပိုင်းမှာတော့လက်နက်ကင်တပ်ပွဲတွေကြောင့်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆုံးခွာရသူပေါင်း 23,000 ဝန်းကျင်အထိရှိနေတဲ့အတွက်စိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။ဒီကနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်။
This program